ဒီနှစ်2021ခုနှစ်ကုန်လမှာကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းမှာ COVID-19 ကာဝယ်ဆေးထိုးပြီးသားဖြစ်စေဖို့နဲ့2022နှစ်လယ်လောက်မှာကမ္ဘာတစ်လွှာရာခိုင်နှုန်း80%လောက်ထိကာဝယ်ဆေးထိုးပြီးသားဖြစ်စေဖို့အတွက်ကုလသမဂ္ဂကရည်မှန်းထားတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်
With vaccine production now at nearly 1.5 billion doses per month, we can reach
40%. အခုချိန်မှာကာဝယ်ဆေးထုတ်လုပ်မှုဟာတစ်လကိုဆေးအလုံးကြီးပေါင်း 1.5 billion လောက်ထုတ်နိုင်တာကြောင့်ဒီနှစ်ကုန်လမှာဆိုနိုင်ငံအားလုံးမှာရှိတဲ့လူရေ40ရာခိုင်နှုန်းလောက်ကိုဆေးထိုးပေးနိုင်မှာဖြစ်ပါတယ်။တကယ်လို့ဆေးအလုံးကြီး 8 billion လောက်ကိုစုစည်းနိုင်မယ်ဆိုရင်တော့ကမ္ဘာတစ်လွှာမျက်နှာတတဆေးဖြန့်ဖြူးပေးနိုင်မယ်လို့ပြောထားတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတော့အခုချိန်ထိဆိုကမ္ဘာတစ်လွှာ COVID ကာကွယ်ဆေးအလုံးကြီး 6.5 billion လောက်ဖြန့်ဖြူးပေးခဲ့ပြီဖြစ်ကြောင်းနဲ့80ရာခိုင်နှုန်းသတ်မှတ်ချက်ပြည့်မီဖို့ဆိုရင်နောက်ထပ်ဆေးအလုံးကြီး 5 billion လောက်လွန်နေသေးတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိကာကွယ်ဆေးထုတ်လုပ်တဲ့နှုန်းကိုကြည့်ရင်အခုရထားတဲ့သတ်မှတ်ချက်ပြည့်ဖို့လုပ်နိုင်မယ်လို့လည်းပြောပါတယ်။အခုချိန်ဒီကမ္ဘာတစ်လွှာကိုဗစ်ကူးစက်ခံသူသန်း230ကျော်ရှိပြီးသေဆုံးသူက5000နီးပါးရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။